Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် April 19ရက်နေ့အင်္ဂါနေ့မနေ့ဖက်အတန်နဲ့အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ကအတန်နဲ့အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့မနေ့တင်ဆက်မဲ့စီစဉ်နေရမှာဆိုလို့ရှိရင်သတင်းတွေကိုဥစွာတင်ပြပေးပါမယ်။ပထမအဦးဆုံးနောက်တော့တာဆင်ရမယ့်သတင်းတွေထဲမှာဆိုရင်ဖန်စီထိန်ထိန်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမြမပြူပြူတွေစီးလုံးချဖို့တိုက်တွန်းလိုက်တယ်ဆိုတဲ့သတင်း။ယူကရိန်းအနောက်ဘက်ခြမ်းလီဗီမြို့ကိုရုရှားကမစ်ဆိုင်းဒုံးနေနဲ့တိုက်ခိုက်တဲ့အတွက်လူ9ဦးအနည်းဆုံးသေဆုံးခဲ့ပါတယ်။ဒါအပြင်ယူကရိန်းက EU ဥရောပသမဂ္ဂအဖွဲ့ဝင်ဖို့ရှောက်ထားလိုက်ပါတယ်။အဲ့ဒီသတင်းတွေပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်မှာပါ။ဒ
ီခါကျုပ်ကျက်တော့မဟုတ်ရဘူး။အခုအသက်ဆောင်တဲ့အရေးတွေကထိုက်ဆိုတာအရင်ကျုပ်ပြီးလို့မကြောင်တိုးထဲမှာနေရတယ်။တက်ပြီးကိုယ်ဝင်နဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါထောက်တယ်။အဲ့ဒါအဲ့ဒါကလေးတွေထောက်ပါတော့ချိုးကြတော့
မကွေးတိုင်းပေါင်းမြို့တယ်လည်းပါကြီးရွာတချို့မီးရှို့ခံရပါတယ်။တချို့ရွာတွေကတော့နှစ်ခါပြန်မီးရှို့ခံရပါတယ်။မကြမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အလုတ်ထွက်ပြီးပြည်ပကိုထွက်ခွာတဲ့ဆရာဝန်အကြီးအကျယ်တွေလည်းတိုးလာနေပါတယ်။တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့အင်ဒိုနီးရှားကတော့အမေရိကန်ဘက်ကိုပိုပြီးချင်းသွားပါတယ်။စတဲ့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။အဲ့ဒီနောက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်းရောင်အစီအစဉ်စတဲ့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန်းရောင်သတင်းတွေကိုဒေါခင်မျိုးတက်နဲ့နန်းလောင်တို့ကပြောပြပါရောင်းမယ်ခင်ဗျာ။
ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်တိုက်ခိုက်တာနှစ်လနီးပါးရှိလာချိန်မှာစစ်ဗေဒံတိတ်မခံစားရသေးတဲ့ယူကရိန်းအနောက်ဘက်ကလီဗစ်မြို့မှာတနင်္လာနေ့ကမစားဒုံးကျည်နဲ့တိုက်ခိုက်တာခံရတဲ့အတွက်ခုနှစ်ဦးတည်းမနေတိတ်ဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်ကပြောပါတယ်။လီဗစ်ဒေသအုပ်ချုပ်ရေးမှူးကတော့သူတို့ရဲ့စစ်တပ်အဆောက်အဦရှိရာနေရာတွေကိုမစားဒုံး၃ခုထိမှန်ခဲ့တယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်နဲ့မဟာမိတ်တွေရဲ့အရေးယူဒဏ်ခတ်မှုတွေဟာအောင်မြင်မှုမရှိဘူးလို့သူစီးပွားရေးဆိုင်ရာအရာရှိတွေနဲ့အွန်လိုင်းတွေ့ဆုံပွဲမှာပြောကြားလိုက်ခြင်းပါပဲအခုလိုပြစ်ခတ်မှုတွေလှုပ်လာတာဖြစ်ပါတယ်အနောက်နိုင်ငံကတာဝန်ရှိသူတွေကတော့ရုရှားပေါ်မှာဒဏ်ခတ်အရေးယူမှုတွေဟာရုရှားရဲ့စီးပွားရေးထိုးကျသွားတွန်းအားပေးတာဖြစ်ပြီးဒါဟာရုရှားစီးပွားရေးကိုနှစ်ပေါင်းများစွာထိခိုက်စေမယ်လို့ပြောပါတယ်ရုရှားတပ်တွေဟာလီဗစ်အပြင်ယူကရိန်းအရှေ့ပိုင်းအပောင်းဝင်နိုင်ငံတစ်လောကတခြားပြစ်မှတ်အတော်များများကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွေကလည်းယူကရိန်းအရက်သားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်စူးစမ်းမှုတွေကိုတနင်္လာနေ့မှာလည်းဒုတိယနေ့ဖြစ်နဲ့ရပ်ဆိုင်းထားရပါတယ်။ရုရှားတပ်တွေဟာယူကရိန်းမြို့တော်ကီယက်နဲ့မြောက်ပိုင်းဒေသတဝိုက်ကနေဆုတ်ခွာပြီးမကြခင်သတင်းပတ်တွေအတွင်းမှာပဲယူကရိန်းအရှေ့ပိုင်းကိုတပ်ရင်အားဖြည့်တင်းနေတာဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီက EU ဥရောပသမဂ္ဂနဲ့ဝင်ဖို့အတွက်ရှောက်ရွာဖြည့်ပြီးကီယက်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာ EU သံမတ်ကြီးမက်တီမက်စီကတ်စ်ကိုတနင်္လာနေ့ကပေးရလိုက်ပါတယ်
။ Один из этапов нашей державы.
ဒါဟာ EU ဥရောပသမဂ္ဂမှာယူကရိန်းပါဝင်နိုင်ဖို့လုပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ယူကရိန်းနိုင်ငံသားတွေရဲ့ရည်မှန်းချက်အတိုင်းဆက်ပြီးဖြစ်နိုင်အောင်လုပ်သွားမယ်လို့သမ္မတဇယ်လန်စကီက EU ကိုတင်ဝင်ရှောက်လွှာတင်ရင်ပြောသွားတာပါ။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒယ်လီယန်နဲ့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရယ်တို့ပြောခဲ့တဲ့မေဂုံမောင်အတွင်းနှစ်တွဲပါဝင်တဲ့ EU ဝင်ခွင့်ရှောက်လာကိုဖြည့်ပြီး EU တာမကိုပေးရချင်တာဖြစ်ကြောင်းနဲ့ EU ဖွဲ့ဝင်ဖြစ်တဲ့လက်ခံမယ်လို့ညွှန်တဲ့ကြောင်းနဲ့သမ္မတကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးချိန်ထဲနဲ့ဥရောပကော်မရှင်အကြီးအကဲ April အစောပိုင်းမှာယူကရိန်းလာရောက်ချိန်မှာရှောက်လာစာရွက်တွေကိုသမ္မတဇယ်လန်စကီစီပေးပို့ထားတာဖြစ်ပါတယ်။ယူကရိန်းကို EU အဖွဲ့ဝင်ဖြစ်တဲ့လက်ခံတယ်မသိလာမယ့်သတင်းပတ်တွေအတွင်းမှာပဲဆုံးဖြတ်ဖို့ရှိတယ်လို့ဥရောပကော်မရှင်အကြီးအကဲကပြောပါတယ်။ယူကရိန်းနိုင်ငံ EU ရဲ့ဝင်ရေးဟာရုရှားကိုတမင်ရန်စတဲ့ပြဿနာတစ်ခုဖြစ်နေပြီးရုရှားသမ္မတဗလာဒီမီယာပူတင်က EU ရဲ့ကိုမဝင်ဖို့အတွက်ယူကရိန်းကိုချိန်ချောက်နေတာလည်းဖြစ်ပါတယ်။ယူကရိန်းမှာအခုချိန်ခါမှာတော့လူသားစာနာမှုဆိုင်ရာအထက်ခံရစေဖြစ်လာမယ့်အလားအလာမမြင်ဘူးလို့ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ကတနင်္လာနေ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
But these fires weren't, they're not on the horizon right now.
အခုချိန်မှာအပိခံရစေဖြစ်လာမယ်အလားလားမမြင်ရသေးပေမဲ့ဒါမဲ့သတင်းပတ်တွေအတွင်းဖြစ်လာနိုင်တယ်လို့ဒီလည်းပူချိုင်နဲ့ကြာနိုင်ကြောင်းပြောပါတယ်။ဒါဟာဖြစ်ပေါ်နေတဲ့စစ်ပွဲအခြေအနေနဲ့ညှိနှိုင်းဆွေးနွေးမှုလို့အချက်နှစ်ချက်ပေါ်မူတည်နေတယ်လို့လည်းပြောပါတယ်။အဓိကကရုရှားအရာရှိတွေဘက်ကဒေတာလိုက်အပိခံရစေတာမျိုးကိုအခုထိမလုပ်သေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအကူအညီကယ်ဆယ်ရေးဆိုင်ရာအရာရှိတွေဘက်ကတော့လာမယ့်ရက်အနည်းငယ်အတွင်းမှာပဲယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့ဒုံးဆက်ဒေတာကိုသွားဖို့အတွက်စီစဉ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အဲ့ဒီဒေတာကလည်းလူဟန့်စ်ဒေတာတွေကိုကယ်ဆယ်ကူညီပစ္စည်းတွေပေးပို့ဖို့လုပ်မယ်လို့လည်းပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကကတ်စ်တပုံတွေရှိတဲ့နေရာကိုတူရကီစစ်တပ်ကဒရုန်းတွေရဟတ်ယာဉ်တွေဒင်းတွေတုံးတိုက်ခိုက်ခဲ့တယ်လို့တူရကီကာကွယ်ဝင်ကြီးဌာနကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။မက်တီနာဇက်နဲ့အဘာရှင်ဘာဆန်ဒေတာတွေမှာရှိတဲ့သူတို့ရဲ့စခန်းတွေလက်နဲ့တူလောင်ယုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကတ်စ်တပုံတွေဟာအီရန်နိုင်ငံမြောက်ပိုင်းကနေတူရကီနိုင်ငံတဲကိုတိုက်ခိုက်နေတာဖြစ်ပြီးတူရကီကိုနောက်ထပ်တိုက်ခိုက်ဖို့ပါစီစဉ်နေတယ်လို့လည်းတူရကီအစိုးရကပြောပါတယ်။အခုတိုက်ခိုက်မှုကနေကတ်စ်တပုံ19ဦးသေဆုံးပြီးတူရကီစစ်သား4ဦးဒဏ်ရာရခဲ့တယ်လို့ AP သတင်းမှာဖော်ပြပါတယ်။ဒီစစ်ဆင်ရေးဟာစီစဉ်ထားတဲ့အတိုင်းအောင်မြင်မှုရှိတယ်လို့တူရကီကာကွယ်ဝင်ကြီးဟူလူစီအက်ကာရဲ့ပြောကြားချက်ကိုတူရကီအစိုးရရဲ့အနာဒိုလူသတင်းမှာဖော်ပြထားပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.2MHz 12.73MHz 5.4MHz 41.5MHz 5.8MHz 5.9MHz 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 5.9MHz
ှင်မြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီးလုံးညီညွတ်မှုရှိကြဖို့သတင်းစကားပါလိုက်ကြောင်းနေဆက်သူတွေကိုကူကားပြီးရိုက်တာသတင်းတရားမှာဖော်ပြထားပါတယ်သဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းထားတဲ့ဒေါ်အောင်ဆန်းစုကြည်စီကရှာရှာပပကြားတဲ့သတင်းစကားလည်းဖြစ်ပါတယ်။နိုင်ငံတော်လျှော့ချဲ့အဝရချိုးဖောက်မှုဆွဲချက်အပြင်အကျင့်ပြတ်ချဆမှုဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့ထောင်နာအနှစ်150ကျော်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်တဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါ။ပြည်သူတွေစီလုံးညီညွတ်ကြဖို့ပုံပွင့်လင်းလင်းပြောဆိုကြဖို့မတူညီတဲ့အမြင်သဘောထားတွေကိုလည်းစိတ်ရှည်သီးခံစွာဆွေးနွေးကြဖို့တည်င်းစကားပါလိုက်တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီတည်င်းရင်းမြစ်ကိုကိုကားပြီးရိုက်တာတည်င်းမှာရေးသားထားတာပါထောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုရမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါစီလုံးညီညွတ်မှုရှိကြပါဆိုပြီးထောင်ဆန်းစုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာကိုအသေးစိတ်မပြောပေမဲ့စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းအဲ့ဒီတည်င်းရင်းမြစ်ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကိုရိုက်တာသတင်းဌာနကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိဘူးလို့လည်းဖော်ပြထားပါတယ်။တရီလင်ကနိုင်ငံမှာအသစ်ခန့်အပ်လိုက်တဲ့အစိုးရဝန်ကြီးတစ်18ဦးရဲ့နာမည်စင်တွေကိုသမရဂိုတာဘာယာရာဂျာပတ်စကာကတင်းနာနေမှာကြေညာခဲ့ပါတယ်။ဒါပေမဲ့လည်းစီးပွားရေးချွတ်ချုံကြလာတဲ့နိုင်ငံအချက်အသေးတွေအပေါ်အစိုးရရဲ့ကိုင်းမွေပုံကိုမကျေနပ်ရကဆန္ဒပြပွဲတွေပေါပေါက်နေတာကြောင့်သူ့မိသားစုဝင်တွေတော့မပါတော့ပါဘူး။ဒီလိုလင်္ကာနိုင်ငံရဲ့ပြဿနာတွေကိုအဖြေရှာတဲ့နေရာမှာဖွဲ့စည်းအုပ်ချုပ်ပုံကိုပြောင်းပြစ်တာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်လို့ဝန်ကြီးတစ်တွေကိုပြောကြတဲ့မင်းကုန်းနယ်မှာသမရကထည့်သွင်းပြောကြခဲ့ကြောင်းသမရယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အဒဘာဝတိနမေအရုပ်
ဒီလိုတောင်းဆိုနေတဲ့စနစ်တွေပြောင်းနိုင်ဖို့လက်ရှိအခြေအတဲကအခွင့်အလမ်းကောင်းဖြစ်ပါတယ်။အဲ့ဒီလိုအခွင့်အလမ်းတွေအစိုးရအဖွဲ့လက်ထဲမှာရှိပါတယ်။ဒီလိုအပြောင်းလဲတွေလုပ်နိုင်အောင်ဝိုင်းကူညီပါဆိုပြီးလူငယ်တွေကိုပါတပါတဲ့ပန်ကြားထားပါတယ်လို့သမရရာဂျာပတ်စကာကပြောဆိုသွားတာပါ။တိရီလင်္ကာနိုင်ငံမှာကျွေးလည်ပေးနှစ်နေပြီးတော့နိုင်ငံခြားငွေရောင်းနေကြဆင်လာတာကြောင့်ပြည်သူသား20ရုံးမှာဆေးဝါးအစာအစာနဲ့လောင်စာဆီမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပြီးအချိန်အတော်ကြာလျက်စင်မီပြတ်တာမျိုးနဲ့လည်းကြုံနေရတာပါ။ဒါကြောင့်လဲမြို့တော်ကိုလံဘူးရဲ့လက်မတွေပေါ်မှာဆန္ဒပြပွဲတွေနေ့စဉ်ပပောက်လာတာလည်းဖြစ်ပါတယ်။အီရန်နိုင်ငံအပေါ်ဆန့်ကျင်တဲ့လှုပ်ရှားမှုမျိုးအစ္စရေးဘက်ကမဆိုစလောက်ကလေးလှုပ်လာမယ်ဆိုရင်တော့အစ္စရေးနိုင်ငံရဲ့အလဲဘဟုကိုအီရန်ကပြစ်မှတ်ထားအီရန်စစ်ဘက်ကပြစ်မှတ်ထားတိုက်ခိုက်မယ်လို့အီရန်သမ္မတအစ်ဘရာဟင်ရေစီကတနင်္လာနေ့စီးရီးပြအခမ်းအနားမှာပြောဆိုသွားပါတယ်2015ခုနှစ်ကအနောက်နိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားသဘောတူညီမှုရခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်အသက်သွေးဆွေးနွေးပွဲတွေရပ်တန့်နေချိန်မှာအီရန်သမ္မတရဲ့ပြောဆိုချက်ထွက်လာတာပါအရှိအလဲပိုင်းမှာနျူကလ িয়ার လက်နက်ပိုင်းနဲ့တခုတည်းသောနိုင်ငံအဖြစ် ကျေကျေပြပြယုံကြည်ထားကြတဲ့အစ္စရေးနိုင်ငံကအီရန်နျူကလီးယားသဘောတူညီချက်တွေကိုသူ့ဖက်ကလိုက်နာဖို့မလိုသလိုအီရန်နျူကလီးယားထုတ်လုပ်တဲ့နေရာတွေကိုသူ့ဖက်ကအရေးယူဆောင်ရွက်တာမျိုးတောင်လုပ်နိုင်မှာလေလို့ပြောဆိုထားတာပါအီရန်နျူကလီးယားသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုကနှစ်ထောင်ဆယ်ရှစ်ခုနှစ်မှာနှုတ်ထွက်ခဲ့ပြီးအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်ခ ကမှာပေါပေါလာမဲ့မျိုးပိစာပြောင်းကိုဗစ်ပိုးရဲ့အတွက်ဘလို့ကြိုတင်ပြင်ဆင်ထားမလဲဆိုတာကိုမေလာဆယ်နှစ်နေမှာအွန်လိုင်းကနေဆွေးနွေးမယ်ဒုတိယညီလာခံကိုအမေရိကန်ပြည်ထောင်စုကပူရဲ့ကျင်းပသွားမယ်လို့သမ္မတအင်ဗီရိုကကြေညာပါတယ် Omicron မျိုးပိစာပြောင်းပိုးသက်တွေကူးစက်ပြန့်လာတာကြောင့်ကမ္ဘာတစ်ဝန်းကိုဗစ်ပိုးကူးစက်မှုထင်ရှားရေးမဟာဗျူဟာချမှတ်ဖို့အရေးတကြီးလိုအပ်လာနေပြီလို့ငါးနိုင်ငံပူးတွဲထုတ်ပြန်တဲ့အင်ဗီရိုရဲ့ကြေညာချက်မှာပြောထားပါတယ်။နိုင်ငံပေါင်း20နဲ့ဖွဲ့စည်းထားတဲ့ ကိုဗစ်တိုက်ခိုက်ရေးထိတ်သိမ်းညီလာခံကိုပူရဲကျင်းမာမှာဖြစ်ပါတယ်။ကိုဗစ်ပိုးတကြောပြန်ကူးစက်ပြန့်လာနေပြီးတော့တရုတ်နိုင်ငံကတင်းကျပ်တဲ့ကန့်သတ်တွေပြန်ပြီးတော့ချမှတ်နေချိန်မှာဒီညီလာခံကျင်းမာဖို့ဖြစ်လာတာပါ။အမေရိကန်နိုင်ငံမှာလည်း
မြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပွားနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်။ပထမဆုံးအနေနဲ့အာရှဒေသအတွင်းရေပိုင်နဲ့အငင်းပွားနေတဲ့အငင်းပွားမှုဆိုင်ရာကိစ္စမှာတရုတ်ဘက်ကတိုးပြီးတော့ဖိအားပေးလာတာနဲ့အတူတခြားသောရှေ့တောင်အာရှနိုင်ငံတွေမှာအဓိကကြားတဲ့နိုင်ငံရေး နိုင်ငံတွေနဲ့အတူအင်ဒိုနီးရှားနိုင်ငံကလည်းစီရေးဆက်ဆံမှုမှာအမေရိကန်ဘက်ကိုယင်းလာကြောင်းသုံးသက်သူတွေကပြောဆိုပါတယ်။ရက်ဖ်ဂျန်နီရှက်သတင်းဆောင်ပါကိုမတ်တိန်ဒီထိုက်ကဆက်ပြောပြပါမယ်။အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုရဲ့မြောက်ပိုင်းမှာရေနံနဲ့သဘာဝတန့်ွေတူးဖော်မှုကိုရပ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလတည်းမှာတရုတ်ကတောင်းဆိုခဲ့ပါတယ်။
အဲ့ဒီဒေသဟာဆိုရင်တောင်ထုပ်ပင်လယ်ပြင်ရဲ့တောင်ဘက်အဆွန်ဆုံးမှာတည်ရှိပြီးအင်ဒိုနီးရှားအစိုးရကတော့North Natuna ပင်လယ်ပြင်လို့ခေါ်ပါတယ်။ကျွန်းစုအနီးကအင်ဒိုနီးရှားရေနံတူးဖော်ရေလောက်ကွက်အနီးမှာဇူလိုင်နဲ့ဩဂုတ်လအတွင်းတရုတ်ရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရေရင်တွေကင်းလှည့်ခဲ့ပြီးအင်ဒိုနီးရှားရဲ့တီးတန့်စီးပွားရေးဇုံအတွင်းမှာလည်းတရုတ်သုတေသနတင်ပေါ်က ပင်လယ်ကျန်းပြင်သုတေသနလုပ်ခဲ့ကြောင်းအမေရိကန်ခြေဆိုင်အေရှာမရင်းတိုင်းထရန့်စပယ်ရန်စီအင်နီရှေးတစ်ကပြောပါတယ်။တရုတ်ကအရင်သမိုင်းကြောင်းမှတ်တမ်းတွေကိုကိုးကားပြီးစတူယန်ကီလိုမီတာ30.5ဒံကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းလောက်ကိုသူ့ပိုင်နယ်လို့ပြောဆိုနေတာပါ။အရှေ့တောင်အာရှလေးနိုင်ငံနဲ့ထိုင်ဝမ်တို့ကလည်းတရုတ်ဘက်ကပိုင်နယ်လို့ပြောထားတဲ့ဒေ
American Setter Doja, Nessin Chimpare, Garuda Shield, Say Legion Hurima, Dinner Toto, Nangambao Salina and Tito Chemeja, Bigger Drimpa Dream, Indonesia Setaka Chinya Kebari. Ogola, the Yenikani, Salianity Chimpame, Dinner Say Legion Huasuye, Indonesia Maloke, Chimazon Say Legion Mupicha, GVP, Aerospace and Defense, Dream Website Gap, Pop Yabare. အငြင်းပွားပင်လယ်ပြင်မှာတရုတ်ရဲ့ချင်းချောင်မှုတွေထွက်ပေါ်လာခြင်းအင်ဒိုနီးရှားဘက်ကအမေရိကန်နဲ့တခြားသောအနောက်မဟာမိတ်တွေကိုစစ်ရေးထောက်ကူသူတွေအဖြစ်ပိုပြီးသဘောထားလာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဂုံဒူးဆောင်နိုင်ငံရေးသိပ္ပံပမောက္ခကားတာယာကအခုလို့ပြောပါတယ်
That's caused Indonesia, the American, the Tachado Nanganigo, Akulu Shumin Lara Pibi, a two the pin, American Godo, the Yopo, Dampian Tangi, the bomb you pipare.
နိုင်ငံရဲ့ရေချောင်းသွားလာမှုဆိုင်ရာလုံခြုံရေးနဲ့နိုင်ငံရဲ့ရေပြင်နယ်နိမိတ်ကိုအကာအကွယ်ပေးရမှာပို့ပြီးတော့ခိုင်မာအကောင်စီမှုအပါအဝင်ပြည်တွင်းနဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲပြီးအိန္ဒိယသမုတ်တရားနဲ့ပစိဖိတ်သမုတ်တရားကြားမှာအင်ဒိုနီးရှားဟာကမ္ဘာတစ်လွှာရေချောင်းသွားလာမှုအချက်အချာဖြစ်လာမယ်လို့ သမရာဂျိုကိုဝီဒိုဒိုကနှစ်ထောင်ဆယ်လေးခုနှစ်အတွင်းမှာပြောပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်းပေါင်းတထောင်ခွနထောင်ငါးရာကျော်နဲ့ဖွဲ့စည်းထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့ကမ်းခြေဆောင်တပ်ကတရုတ်အပါအဝင်တခြားသောနိုင်ငံတွေကတရားမဝင်ငါးပန်းသင်္ဘောတွေကိုမောင်းထုတ်တာသိမ်းယူတာတွေလုပ်ပါတယ်နှစ်ထောင်ဆယ်ရှစ်ခုနှစ်နှောင်းပိုင်းမှာတော့တပ်ဖွဲ့ဝင်တထောင်ကျော်နဲ့အခြေ ajiran pinya shin phit par de.
I think both Indonesia and China are getting more.
Indonesia ne tiyo hna ngan zalon ga turu ye season fee wa yi song ni ma nyin mye wi khat ni de kaisa go phye shin na ma ko bi jin than la de lo chano chin ma de. Da chang le di ka ni di chein ma so yin thait tai twei mu myo po bi twei la ba de.
Indonesia ga American bag ko yin la de a paw tiyo phat ga nin ne ro so yin nai ne lo le o ga pyo ba de. Indonesia ha American ne a pye wa ta ta de phit ni da ma hout de lo Ukraine nangan dwin sit pwae yin ne patat pi le Russia ko pyet tin shauk cha ma tha bu lo tu ka thauk pya ba de. Indonesia a ni ne le tiyuk nangan ko $16.16 tan bo shi po khong tin po ya thait tan nangan phit a le tha de lo nangan cha yin ni myauk nan mu a mya song nangan le phit ba de. Indonesia nangan dwin ma American ye a khan gan da a kaung la me a ye ko Indonesia Muslim lu du ka kan kwat nai ne lo le Jakarta ka Paina New Santara Tagatu, Nangadaga Sasanyi Tana Katika de Upshite, Paramita Guranga Piovade.
As long as China does not do anything. Tiyo
Nine Pama, Malotamia, Kalapalo, Tamam Hole, Druha, in our country, Popiade, China, Jetri, Matota, Tamam Hole, Druye, in Agu, Piatata, Mu, Malopuso, you know, Indonesia, Dreyo, Indonesia, Pituri, Dreyo. Asin pi ba lai me lo tuma ka pyo ke da ba tayauk ko tri pe de a ni ne american ye tet ye sit tin bo de sin lut ni de kaisa ku ro pin le pin ye pai ne a nyin bwa mu ma pa win pat tet ni de a shit taw a sha naingan dui ka a ti di thauk khan tha ja de lo le jwan chin tu ri ka voe ko pyo ba de shin
mat tai ngi thai tin pya twa da ba sat le pi lo myama bi ba ga a chein ni tchu ko tin pya ba au me makwe chai ပေါင်းမြို့နယ်တောင်ပိုင်းမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရွာလုံးကျွန်းနီးပါးနေနေမီလောင်ကျွမ်းသွားတယ်။ကင်းမရွာကကြံရှိနေတဲ့နေအိမ်တွေကိုစစ်ကောင်စီကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကဆက်ပြီးပြောပြပါမယ်။
မကွေးတိုင်းပကုတ်ကူခရိုင်နယ်မှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေမီရှင်းလင်းမှုတွေလုပ်နေတာမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တနင်္လာနေ့အထိ ပေါင်းမြို့နယ်တောင်ပိုင်းဘက်မှာနေစဉ်ဆိုးဆိုးတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျွရမှာတပ်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ16ရက်တနင်္လာနေ့ကကင်းမကျေးရွာဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါင်းမြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
စစ်ကောင်စီတပ်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လှုပ်ပေးခဲ့တယ်လို့ PDF ဖက်ကကောဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါတယ်ကင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြူစောထီးတွေဟာကင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံသူကပြောပါတယ်နေအိမ်က20လောက်လောက်တော့ဗျ20လောက်ဆိုဒီလိုဗျတော့တဲ့မှာနေရတာ ညရရဲမှာတဲထောက်နေရတာဆိုတော့ညီငွေလိုမျိုးတော့ကိုယ်ဝင်နေကူပဲကျန်းထောက်နေလဲဆိုတော့အင်းရှင်နေလဲပါတယ်ခင်ဗျအဲ့ဒါလေးဦးလောက်ရှိတယ်ခင်ဗျအဲ့ဒါတွေကတော့နှစ်ခါကျုပ်ဖြစ်တော့တာပေါ့ဗျာသူတို့ကအခုအသက်ထောက်တဲ့အင်းကြီးတွေဟာထိုက်ဆိုတာအရင်ချိုးပြီးလို့မျိုးတော့တော်တယ်မှာနေရတယ်တော်တယ်မှာနေရတာညရရဲမှာထောက်နေရတာဆိုတော့ဒီကိုယ်ဝင်နေကူပဲထောက်နေမယ်ခုပြီးအဲ့ဒါတော့ထဲ
ကင်းမရွာကိုမီးရှို့ပြီးဧပြီလ18ရက်ည7နာရီခန့်မှာပေါ့မြို့နယ်တောင်ပိုင်းနယ်စိတ်ဖြူမြို့နယ်ကြားကချောင်းစုံရွာကနေအိမ်တွေကိုလည်းမီးရှို့နေရဲလို့ဒေသခံတွေကပြောပါတယ်။ချောင်းစုံကြီးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မီးတောက်တွေကိုအဝေးကနေမြင်နေရတယ်လို့လည်းပြောပါတယ်။ည7နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။2023ဇွန်လ15ရက်နေ့တုန်းကကင်းမကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့ရင်းနဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။အဲ့ဒီအချိန်ကတည်းကကင်းမကြီးရွာကပြည်သူအများစုဟာတောတောင်တွေထဲမှာနေထိုင်နေရပါတယ်။ဧပြီလ18ရက်တနင်္လာနေ့ကပေါင်းမြို့နယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေးရတဲ့အတွက်စစ်ဘေးဒုက္ခတွေပဲဒုက္ခရောက်နေရဲ့လို့အဆိုပါဒေသခံကဆက်ပြီးပြောပါတယ
်။7နာရီခွဲလောက်မှာမီးရှို့ပြီးမှ7နာရီလို့လောက်ကြပြန်သွားပြီဆိုအဲ3နာရီကျော်ကျော်လောက်ကြတော့မိုးရောလေရောလာမိုးသီးတွေရောကျတာဗျကျွန်တော်တို့ရှိမှအဲ့ဒါလေရောတိုက်အဲ့လိုတွေဖြစ်လို့တို့တို့ဒုက္ခရောက်ဖို့ရ။ကြဲတော့တဲ့တဲမှာထောက်နေရတယ်ဆိုတော့နောက်ထပ်တစ်ဖက်စစ်သားတွေအဲ့ပြစ်ခတ်တာတွေဖြစ်တယ်ဆိုပြီးမှသူမြောင်တော့ကြတွေကိုကြဲတွေနွားတွေရောလူတွေရောအကုန်လုံးဖွဲ့ပြီးကြည့်နေတဲ့အချိန်မှာတချို့ကဝေးဝေးကြည့်တယ်လူကကိုယ့်နဲ့ကိုယ်ပြန်မရောက်ခင်ဘူးလမ်းနဲ့မိုးတွေလေတွေမိုးကြီးတွေလည်းအဲ့လိုကြည့်ကြကြအနာနီးနီးတွေကြည့်တဲ့လူကတော့ကိုယ့်နဲ့ကိုယ်ပြန်ရောက်ခင်တော့လွတ်သွားဖို့အဲ့လိုတွေလည်းကြည့်ကြ
။ဧပြီလ9ရက်ကစလို့ပေါင်းမြွနယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမြင့်ရှင်းလင်းနေတဲ့အတွက်နေအိမ်400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ11,000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်တောတောင်တွေပဲခိုလုံနေကြရပါတယ်ခင်ဗျာ။
ဒါကတော့မကွေးတိုင်းနယ်ကပေါင်းမြွနယ်ဘက်ကအခြေအနေတွေကိုကိုရဲမုံပြောပြသွားတာပါ။ဆက်လက်ပြီးတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆရာဝန်တွေတမ်းမာရေးဝန်ထမ်းတွေကနိုင်ငံရထားကိုအလုလုဖို့ထွက်ခွာသူတွေပိုများလာနေတယ်လို့ပြည်တွင်းဆရာဝန်အတိုင်းဝိုင်းကပြောဆိုပါတယ်အခုလိုနိုင်ငံခြားထွက်ခွာသူတွေမှာလူငယ်လူလတ်ပိုင်းတွေပိုများလာပါတယ်ကိုဗစ်ကာလတခြားနိုင်ငံတွေမှာတမ်းမာရေးဝန်ထမ်းလိုအပ်ချက်ရှိတဲ့အပြင်တချို့ကလည်းပညာဆက်ပြီးစီးပွားလူတွေရွယ်ချက်နဲ့ထွက်ခွာကြတာဖြစ်ပါတယ်နိုင်ငံရခြားပြောင်းရွှေ့အလုပ်လုပ်ကြတဲ့လူငယ်ဆရာဝန်တချို့ကိုဆက်သွယ်မေးမြန်းပြီးတော့မတ်မြတ်တစင်အောင်ကတင်ပြထားပါတယ်
။မြန်မာနိုင်ငံမှာဆီယနာတိန်းနာတနည်းကျော်ကျလာပြီးတဲ့အချိန်မှာမျိုးဆက်သစ်ဆရာဝန်နေတဲ့နိုင်ငံရခြားကိုပြောင်းရွှေ့အလုပ်လုပ်တဲ့သူတွေပိုများလာပါတယ်။ကိုဗစ်ကရောဂါလှိုင်းကြောင်းပြည်ပဆာမီဝဲရီဖြစ်ဖို့အခက်အခဲတွေရှိတဲ့အပြင်နိုင်ငံရေးမတည်ငြိမ်တာလောက်ခလာစာနေပါတာနဲ့ကိုပိုင်ခံယူချက်ရည်မှန်းချက်တွေကြောင့်ပြည်ပထွက်ခွာကြရတယ်လို့ပြောပါတယ်။
လူတိုင်းကတော့ကိုယ်ပိုင်ခံယူချက်သုံးချက်ချက်တွေရှိရပဲအဲ့တော့ကိုတယောက်တည်းရဲ့ကိုယ်ပိုင်ခံယူချက်အရာပြောရမယ်ဆိုရင်ဘာလို့မြန်မာပြည်မှာဆရာဝန်တက်မလို့တာလဲမေးရင်ပညာတတ်တွေတမိုးမထောက်လို့ခံစားရတယ်ဆရာဝန်မမဟုတ်ဘူးပဲပညာတတ်ကိုမဆိုသူတို့တက်ထားတဲ့ပညာအရေးချင်းနဲ့ထိုက်တယ်နဲ့အပြီးမှပြုမှုလို့တမိုးထားမှုလို့ရှိတယ်နဲ့ပေးလို့ပေးရမယ်ပေါ့နော်တခြားနေရာမှာဒီပညာအရေးချင်းအတူတူပဲကိုပညာပဲတယောက်လိုရာပင်ရထိုက်တဲ့အခြေခံလာစာလေးအခွင့်အရေးစသည်အဖြစ်ပေးနိုင်မယ်ဆိုရင်တော့ကိုတန်ဖိုးထားတဲ့နေရာကိုပဲရွေးချယ်ပါပဲလေကိုတန်ဖိုးထားတဲ့နေရာကိုပဲရွေးချယ်ပါပဲအဲ့ဒါတော့ကိုခံယူချက်ပေါ့နော်ဒါပေမဲ့လည်းကိုအရေးချင်းကိုပညာကိုထိုက်တိုက်တင်တာအတိမတ်မပြုတ်နိုင်တဲ့နေရာမှာမနေနိုင်ဘူးအဲ့တော့ကိုအတိမတ်ပြုတ်နိုင်တဲ့နေရာကိုပဲရွေးချယ်မယ်ဆိုတော့သုံးချက်ချက်နဲ့အမနိုင်ငံမှာကြာဝင်စက်မလုပ်တော့ဘူးဆိုပြီးတော့သုံးချက်ပြီးထွက်လာတာပါ
တချို့ကလေမြန်မာနိုင်ငံမှာလုပ်ငန်းခွင်ဝင်ရောက်ခဲ့ပြီးတော့မှနိုင်ငံရေးအခြေအနေတွေကြောင့်ပြပထွက်ဖို့ဆုံးဖြတ်ခဲ့ရတယ်လို့ကိုယ်တိုင်လုပ်ငန်းခွင်ကိုစွန့်ခွာခဲ့သူဆရာဝန်တူကပြောပါတယ်
။2023ဖေဖော်ဝါရီတကယ်နောက်ပိုင်းပေါ့နော်။အဲဒီမတိုင်ခင်ကတော့ဒီကိုယ်နိုင်ငံမှာပဲနေပြီးတော့ပဲဒီဟိုဟာစိတ်ကူရာဟိုဘာလို့လုပ်ဖို့အိုင်ဒီယာရှိပြီးတာပေါ့နော်လုပ်နေခဲ့တာပေါ့။ဒါပေမဲ့အဲဒီနောက်ပိုင်းမှာဟာကြတော့တည့်တဲ့အချိန်နဲ့ပေါ့နော်ဒီကျွန်တော်တို့ကပြောရဲprofessional ဒီဆောင်နေဒီဝါရီဟိုကတမိုးထားတာဒါတွေကလည်းဖြစ်တော့မှာမဟုတ်ဘူးပေါ့နော်ပြီးတော့ဆောင်ဆိုတာလည်းသိကူရဲဆိုရင်ကကျွန်တော်တို့သိကူတဲ့ဆောင်ရှိအောင်လည်းရအောင်မဟုတ်ပေါ့နော်တခြားတော့ဒီ stress တွေလိုတဲ့ဟိုကပြောဆိုရင်ဒီယောဂအစီအစဉ်တွေဆိုတော့ဆိုရင် pay for တာတွေအဲဒီလိုမျိုးဟိုတက်မှန်ရိုက်တာတွေဒီကိစ္စတွေရှိရပေါ့နော်ဒီနောက်ပိုင်းမှာဆိုရင်ကိုယ်ရှင်ကျွန်တော်လည်း1990ဆိုတော့2000ပြည့်နှစ်ကလိုအချိန်လေးမျိုးတွေကိုပြန်သွားရောမင်းဆိုတာအရင်သိလိုက်တာနဲ့နောက်တစ်ခုကကျွန်တော်ဒီကုဖြစ်ပြီးတဲ့နောက်ပိုင်းမှာဆိုတော့ဒီလိုအဲ့လိုမျိုးပေါ့နော်အရာအနိုင်ကျင့်တဲ့လူတွေအောက်မှာအဲ့လိုမျိုးအောက်မှာတော့အလုံးမလုံးချင်တော့ဆိုတော့အတွက်ကြောင့်မို့လို့ကိုယ်နိုင်ငံနေပြီးတော့ကိုယ်နိုင်ငံမှာလုံးမလုံးခင်တဲ့ပေါ့နော်နိုင်ငံအောင်ဆုံးပါဘူးဆုံးဖြတ်လိုက်တာ
မြန်မာနိုင်ငံမှာနှစ်နှစ်ချီအချိန်စွာအရင်းမြင့်တဲ့
ငွေကြီးအကုန်ကျခံဆရာဝန်ဖြစ်အောင်ကြိုးစားခဲ့ပြီးအခုလိုနိုင်ငံရဲ့ချားမှာပြောင်းရွှေ့လုပ်လို့ရတဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့ရတယ်လို့လည်း UK ရောက်ဆရာဝန်တချို့ကပြောပါတယ
်။အခက်အခဲတွေကတော့အများကြီးပေါ့နော်။ဒါပေမဲ့ပြောရမယ်ဆိုရင်ပထမအချက်ကကိုယ်နိုင်ငံနဲ့ပါဆိုပါမှမတူတဲ့ချားမှာရေးစနစ်ထောက်ကဲစစ်စံနှစ်ခုကအရင်ကိုကြွားချားလွန်နေပေါ့နော်။လူနာအတတ်နဲ့ရင်းပြီးတော့အလုပ်လုပ်ရတယ်ဆရာဝန်အလုပ်ဆိုတော့အမှန်ရင်းတင်းတောင်းမှလက်မခံနိုင်ဘူးလေ။နောက်ဒုတိယအချက်ကတော့ language barrier ဘာသာစကားအခက်အခဲပေါ့နော်။မိတူကပြောဆိုလောက်ကန်ဆက်ဆံနေရတဲ့အချိန်မှာကိုယ့်ရဲ့မိခင်ဘာသာစကားသုံးလို့မရဘူး။ second language english ကိုသုံးနေရတော့အများကြီးကြိုးစားရတယ်ပေါ့နော်။ကိုယ့်လုပ်ငန်းဝင်ကလုပ်ဖို့ကန်တဲ့ဆရာဝန်ဆရာမအစလူနာနဲ့ဆရာဝန်နဲ့ဆက်ဆံရတာလေ။နောက်ဆုံး worker ကအလုပ်သမားအဆုံးပေါ့နော်။ပြောရမယ်ဆိုရင် system မတူတာရယ် language barrier ရတော့အကြီးမားဆုံးအခက်အခဲပါ
။ပြည်ပဘွဲ့လုံစာမျိုးဝဲဖြီလို့ရဲမြန်မာနိုင်ငံကဆရာဝန်တချို့အနေနဲ့စာမျိုးဝဲဖြီဖို့နိုင်ငံရဲ့ချားထွက်တာမှာအခက်အခဲတွေနဲ့ကြုံနေရတယ်လို့တချို့ကလည်းစာမျိုးဝဲဖြီပြီးတော့မြန်မာနိုင်ငံကိုမပြောင်းတော့ဘူးဆုံးဖြတ်လိုက်တာလည်းရှိပါသေ
းတယ်။2021 February နောက်ပိုင်းမှာဆိုရင်အလို့ဟိုနိုင်ငံသားကိုထုတ်ဖို့ဆိုရင်အစအရင်တော့လည်းပြောလက်တကူထွက်လို့မရတော့သူတို့တွေကဒီ mobile group တို့ပါလို့လေတင်ရတာရှိရဲ့ဒီကိစ္စပဲပေါ့နော်ဒါတွေကလည်းဘယ်လိုဖြစ်ဖြစ်အခက်အခဲကြက်တယ်ကြာမှဆိုရင်ပါတာပဲပေါ့နော်နောက်ပိုင်းဆိုရင်အခုဒီ2021အကုန်2021အစပိုင်းမှာဆိုရင်အဲဒီ even ဒီသေဘောဆရာဝန်တွေကိုသူပေးမထွက်တာပဲပေါ့နော်အဲဒီကိစ္စတွေအပြောရဲရှိလာတယ်ပေါ့နော်နောက်ပြီးရခါမှာဆိုရင်လည်းဟိုအရင်တော့လည်းမျိုးဆိုရင်တော့ဒီတောင်ပိုင်းထွက်ဖြေကြရဲပြီးရင်ကိုယ်နိုင်ငံကိုခဏပြန်နေရဲအလုပ်တွေပါအကြောင်းပါပဲမြန်မာနိုင်ငံနဲ့ဒီကျေရောတော့ hello the US or all the low ထွက်ကြရရှိရပေါ့အခုကျတော့အဲ့လိုလုံးကိုကြံရတဲ့တွေမှာလည်းတော်လေးကိုဒုက္ခရရောက်လာရရှိရပေါ့
လူငယ်တဲ့နှစ်ပေါင်း20လောက်ကလေးကအမေရိကန်နိုင်ငံမှာအခြေချနေထိုင်ခဲ့သူဆရာဝန်တူကတော့အခုလိုလူငယ်မျိုးဆက်တစ်ဆရာဝန်တွေဒီပပြောင်းရွှေ့လှုပ်လှုပ်ကြတဲ့အပေါ်မှာလူငယ်တွေအနေနဲ့အလွယ်တကူမဆုံးဖြတ်ကြဖို့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီထွက်လာတော့ကလေကျွန်မအနေနဲ့ပို့ပြီးတော့တိုးတက်မယ်ပို့ပြီးတော့အဆင်ပြေမယ်ဆိုတော့တနေသားမျိုးကိုတွေးပြီးတော့ထွက်ခဲ့တာဖြစ်ပါတယ်။လက်ရှိအချိန်ကြီးကကျမတို့တိုင်းပြည်ကနေပြီးတော့ဆရာဝန်ပွဲရထားတဲ့မောင်လေးမြမလေးတွေကတခြားတိုင်းပြည်တွေကိုထွက်ပြီးတော့အလုပ်လုပ်ဖို့ကြိုးစားကြတယ်။အများကြီးထွက်သွားကြတာကိုတွေ့ရတယ်။ဟိုကျမအတွေ့အကြုံကပြောရလို့ရှိရင်တော့ဟိုကိုတက်ကိုလည်းထွက်ခဲ့တာဖြစ်ပေမဲ့အခုချိန်မှာဟိုကျမတိုင်းပြည်အတွက်ပေါ့နော်ဒီလိုမျိုးအများကြီးထွက်သွားတာတွေကတိုင်းပြည်အတွက်စစ်မှန်ရေးအခန့်ကဏ္ဍမှာအများကြီးဆုံးယုံမှုတွေရှိပါတယ်။အဲ့တော့ကျမအကြံပေးတဲ့ချက်ကတော့ဘယ်တိုင်းပြည်မှာမှဆိုပါထွက်လာခဲ့ပြီဆိုရင်တော့လွယ်လွယ်ကူကူနဲ့အလုပ်တစ်ခုပြန်ရဖို့မလွယ်ပါဘူး။သူဖြင့်အမေရိကမှာဆိုလို့ရှိရင်ပိုဆိုးပါတယ်။ဟိုအစအနေပြန်စတာပေါ့နော်။အဲ့တော့ကိုတိုင်းပြည်ရဲ့စစ်မှန်ရေးအခန့်ကဏ္ဍမှာပိုပြီးတိုးတက်ဖို့ဆိုလို့ရှိရင်တော့ဟိုဖွဲ့ရပြီးသားတွေဆရာဝန်တွေကိုဟိုလာကအနေနဲ့လည်းကောင်းကောင်းမွန်မွန်ပေးမယ်အခွင့်အရေးပေါ့နော်သူတို့ရတင်ရထိုက်တဲ့အနေထားမျိုးဖန်တီးပေးလို့ရှင်တော့ကိုတိုင်းဒီကိုနေရာတော့နေပြောစရာနေရအရက်တစ်ခုပါပဲစက်မရေခန်းကန်တာအနေနဲ့အတော်ဝင်ရှိတဲ့လူတွေကလည်းဒီကိုနိုင်ငံနေပြီးတော့မှတံပိုးရှိတဲ့လူတွေအရန်စူးစားခဲ့ရတဲ့လူတွေအပြင်ကိုထွက်မသွားဘလို့နည်းနဲ့သူတို့ချိမြောက်ပြီးတော့ဘလို့နည်းနဲ့ခြေနေကောင်းတွေကိုဖန်တီးပေးနိုင်တယ်ဆိုတာကိုစဉ်းစားတဲ့လူမြင်ပါတယ်ကျွန်မမြင်တာတော့ကိုတလောက်ကြိုးစားခဲ့ပြီးမှပေါ့နော်ဟိုထထိုက်တန်တန်ကိုတိုင်းပြီးမှကိုလုတ်ပြီးတော့ထထိုက်တန်တန်ရနိုင်တဲ့အနေအထားတစ်ခုတော့ဆိုရအနေနဲ့ဖန်တီးပေးတင်တယ်လို့ကျွန်မထင်တယ
်2021 February လဆေးရနာတင်ပြေနောက်ပိုင်းမှာကျန်းမာရေးကဏ္ဍအပါဝင်ကဏ္ဍအသီးသီးကပညာရှင်တို့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်ဆေးရနာတင်စနာပြပွဲမှာဒေါ်လာရဒီကိုကူတာပေးတဲ့ဒီပဲဆရာဝန်နဲ့တချို့လည်းဖန်စီခံခဲ့ရပါလေ။ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာစာရေးဆရာတွေတက်သည့်ပညာရှင်တွေကိုဖန်စီထောင်ချတာတတိယအများဆုံးဖြစ်တယ်လို့ဧပြီလ23ရက်နေ့ကထုတ်ပြန်တဲ့ American စာရေးဆရာများအသင်းရဲ့2021ခုနှစ်အတွက်လွတ်လပ်စွာရေးသားဖော်ပြခွင့်ဆိုင်ရာအစီရင်ခံစာရေးမှလည်းဖော်ပြထားပါရဲ့ရှင်။
ဒါကတော့မြန်မာနိုင်ငံကနေဆရာဝန်တွေပြည်ပထွက်ခါရများလာတဲ့အကြောင်းကိုမှန်များသစဉ်အောင်ပြောပြသွားတာပါ VOA American အသံရဲ့အင်္ဂါနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့အင်္ဂါနေ့မတပိုင်းအတန်လင့်အစီအစဉ်ကိုလိုင်းနုမီတာ30နဲ့49နဲ့လိုင်းလမ်းမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကန္တာတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ
်အခုလက်ရှိဈေးကွက်ကတော့ပြည်တွင်းမှာရက်တိလို့ရတယ်ဗျအဲဒါပေမဲ့နောက်အများကြီးထွက်လာရင်တော့ပြည်တွင်းနဲ့ကျွန်တော်တို့ကုန်အောင်မဖြုံးနိုင်တော့ဘူးအဲဒါကြောင့်ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံမျိုးကျွန်တော်တို့တက်ခဲ့
မကြမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်ထဲမှာအပြည့်စုံကိုတော့တော်တော်ဆင်ရပါမယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြဘလော့ဂါတွေပြောသမျှတက်တက်ရောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်ဒါအပြင်သတင်းဆောင်ပါတစ်ပုဒ်ကိုလည်းတင်ပြပါဦးမယ်အခုပထမအဆုံးအနေနဲ့ကတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြလိုပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ထဲကခီဖူရေကန်တန်းပြင်မှာစုပုံလာတဲ့ပလတ်စတစ်အမှိုက်သရိုက်တွေကြောင့်နိုင်ငံအရှေ့ပိုင်းကအကြီးဆုံးရေအားလျက်စစ်ဓာတ်အားထုတ်လုပ်ပေးနေတဲ့တာပိုင်ဆက်ကြီးတစ်လုံးပျက်စီးသွားခဲ့ရပါတယ်ရူစီစီရေလောင်တမန်ကြီးတဲ့ကိုထောင်ပေါင်းချီတဲ့ပလတ်စတစ်ဘူးကိုနေနဲ့အခြားအမှိုက်မျိုးစုံတွေရေကန်ရေတွေမြေတွေနဲ့အတူမျောပါလာတာပါနိုင်ငံအရှေ့ပိုင်းမျိုးတွေကိုပေးနေတဲ့ရေအားလျက်စစ်ဓာတ်အား20ရာခိုင်နှုန်းအထိကျဆင်းသွားပါတယ် AFP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြပေးပါမယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC ထက်ကရေအားလျက်စစ်ထုတ်လုပ်နေတဲ့ဒရူစီစီရေလောင်သမန်ကြီးမှာပလတ်စတစ်အမိုက်တရိုက်တွေတောင်လိုပိတ်ဆို့နေပါတယ်။ထောင်ထောင်ချီတဲ့အချိုရည်ပူးတွေဖော့ပူးတွေအပြင်ပစ္စည်းထုတ်ပိုးပလတ်စတစ်စားရကြောင်းရေအားလျက်စစ်ထုတ်လုပ်တဲ့တာပိုင်ဆက်ကြီးတခုလည်းထိခိုက်ပျက်စီးခဲ့ရပါတယ်။ရမွန်ဒါနိုင်ငံနဲ့ကီလိုမီတာ90ကျော်နယ်စပ်ချင်းထိစပ်နေတဲ့နေရာကရေကန်ကြီးတဲ့လူတွေမစင်မချင်းစွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်ကြက်တွေရှီလောင်တမန်ကြီးဘက်စီစဉ်ရောက်ရှိလာတာပါ။ရူစီစီရှီအားလက်စစ်ဆက်ရုံအမတ်စ်မန်နေဂျာလီဗင်ချီဇန်ဂူကပို့ဆိုးလာတဲ့အမိုက်ပြဿနာကိုအခုလိုရှင်းပြပါရ
စေ။ဒီရှေ lac ou dans la
။ဘယ်နေရာကနေပဲဖြစ်ဖြစ်ရေကန်တွေချောင်းနေမြောင်းနေတဲ့စွန့်ပစ်လိုက်တဲ့အမိုက်ပြက်တွေကနောက်ဆုံးဒီကိုပဲစုပုံရောက်ရှိလာပါရတယ်။နိုင်ငံအရှေ့ပိုင်းဂူမာမျိုးကပစ်လိုက်တဲ့အမိုက်တွေလည်းဒီကိုပဲရောက်လာတာပါ။လူစည်းစီမြစ်ဖက်ကရေကန်နဲ့ရေရီစီးဆင်းလာတဲ့အတွက်အဲ့ဒီရေနဲ့အတူကန်တွေကအမိုက်တွေရောက်လာတာဖြစ်ပါတယ်
။ပလတ်စတစ်အမိုက်တွေပြဿနာကအခုမှအသေးအဆန်ဖြစ်လာတော့မဟုတ်ပါဘူး။တန်ရှင်ဝန်ထမ်းအဖြစ်ဆယ်နှစ်ကျော်လောက်ကင်လာတဲ့ဘျူမန်နီမူဘာလာမအတွက်တော့အခုလိုဝန်ထမ်းအားမမျှတဲ့အမိုက်ဆယ်ရေအလုပ်ကတောင်းတက်ခီတစ်ခုဖြစ်ပါတယ်။သူကအခုလိုပြောပါတယ်
။ပြာရေကိုတရှိဘူးချက်ဖို့နာခွာနာရောပန်ဒါ
ရှိပါပြီ။အတော့ကိုခက်ခက်ခဲခဲလောက်ကင်နေရတာပါ။တန်နဲ့ချီတဲ့အမိုက်တွေစုပြုံပြီးရောက်မလာတဲ့အချိန်ရလို့မရှိသလောက်ပါပဲအမိုက်တွေနေတိုင်းရောက်လာတဲ့အတွက်မနာတမ်းလိုက်ရှင်းနေရပါတယ်ကျွန်တော်မှာအမိုက်ရှင်းတဲ့ပစ္စည်းကိရိယာလည်းမရှိပါဘူ
းရေပေါ်ပေါ်လွန်မျောနေတဲ့ပလတ်စတစ်အမိုက်တွေကရေအောက်16ကီလိုမီတာလောက်ထိရောက်ပါတယ်ရူစီစီရေလောင်သမန်ကြီးထဲမှာတာမိုင်ဆက်တစ်လုံးနဲ့ပလတ်စတစ်အမိုက်တွေပိတ်ဆို့ခဲ့တာကြောင့်ဇန်နဝါရီလအလောက်ကတည်းကရပ်ထားတာပ
ါ The four quatre groupes installés
donc ကျွန်တော်မှာတာမိုင်ဆက်ကြီး၄လုံးရှိပါတယ်နံပါတ်1တာပိုင်ဆက်ကြီးကိုတော့ရန်နာထားရပါတယ်။တာပိုင်တစ်လုံးရက်သွားတဲ့အတွက်ဓာတ်ထုတ်လုပ်မှုအတော့ကိုထိခိုက်ပါတယ်။တာပိုင်တစ်လုံးမှာလျှက်စစ်တအား6.3မီဂါဝတ်ထိထုတ်နိုင်ပါတယ်။စုစုပေါင်းမီဂါဝတ်30လောက်ထုတ်နေတဲ့အချိန်မှာ6.3မီဂါဝတ်တောင်မထုတ်နိုင်ဘူးဆိုတော့ဓာတ်အတော့ကိုများတဲ့ပမာဏပါ။
တာပိုင်ဆက်ကြီးတဲ့ညှက်နေတဲ့ပလတ်စတစ်အမိုက်တွေကိုရင်းကုန်သမားတွေနဲ့ဖယ်ရှားရှင်းလင်းဖို့ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရသေးပါဘူး။တာပိုင်ဆက်တစ်လုံးပြက်နေတဲ့အတွက်စုစုပေါင်းလျှက်စစ်တအားထုတ်လုပ်မှု20ရာခိုင်နှုန်းကျဆင်းသွားပါတယ်။ဒါကြောင့်လည်းမြို့နယ်လူတို့အတွက်လျှက်စစ်တအားကိုလည်းအကန့်အသတ်နဲ့ပေးနေရပါတယ်။ဒီအခြေအနေတွေကြောင့်ရေကန်တွေထဲအမိုက်ပြိုက်ဆွန့်ပစ်နေတဲ့သူတွေကိုပြစ်ဒဏ်ချမှတ်ဖို့တောင်းဆိုတယ်လို့ထွက်လာသလိုအိမ်တုံးဆွန့်ပစ်အမိုက်တွေလိုက်တင်တဲ့အစီအစဉ်တွေလည်းထွက်ပေါ်လာပါတယ်။ဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချတဲ့ကုမ္ပဏီတစ်ခုထူထောင်ထားသူနီကိုမီနီမီနီကလည်းသူ့ရဲ့လှုပ်ရှားမှုတွေကိုအခုလိုရှင်းပြပါတယ
်။
ရေကန်ကြီးတဲကနေအမိုက်တွေဆက်တော့ဖို့ကျမတို့အကောင်ဆောင်လုပ်ကင်တာပါ။ရေကန်ထဲကိုအမိုက်တွေမပစ်ဖို့အထီးတော်စူးစမ်းလုပ်ကင်ပါတယ်။တချို့အိမ်တွေကသူတို့ရဲ့ပလတ်စတစ်ဆွန့်ပစ်အမိုက်တွေကိုလာသိမ်းဖို့ကျမတို့ကိုခေါ်ရလဲရှိပါတယ်။မြစ်တွေချောင်းတွေလမ်းမတွေပေါ်ကအမိုက်တွေကိုလိုက်ကောက်တဲ့လှုပ်ရှားမှုကိုလည်းကျမတို့လုပ်ကြတာပါ။အဲ့ဒီအမိုက်တွေရေကန်ထဲရောက်မတော်အောင်လုပ်ကင်ကြတာပါလို့ပြောဆိုသွားတာပါ။ကောက်ယူသိမ်းရှိလာတဲ့ပလတ်စတစ်အမိုက်တွေကတော့လှပပြီးအသုံးသက်မဲ့ချင်းအောင်ပအုံအမိုက်ပုံထိုင်ခုံစတဲ့ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လုပ်ပါတယ်။
။ဒါပေမဲ့လည်းဝန်ထမ်း10ဦးသာရှိတဲ့နီကိုရဲ့ကုမ္ပဏီဆောင်ချက်ကပင်လယ်ထဲကရေတပေါက်ပမာဏလောက်သာထိရောက်မှုရှိပါတယ်။ဒါပေမဲ့လည်းတနေ့မှာတော့ဒီလိုလုပ်ငန်းတွေကြောင့်ကီဘူရေကန်ညံ့မှုကို90ရာခိုင်နှုန်းအထိရှော့ချနိုင်လိမ့်မယ်လို့နီကိုရဲ့ကုမ္ပဏီကမျှော်မှန်းထားတာလည်းဖြစ်ပါတယ်။ကျမနှောင်လောပါ။
ဒါကတော့မစင်မကျင်းဆွန့်ပစ်ခဲ့တဲ့အမိုက်တွေကြောင့်ဂွန်ဂိုနိုင်ငံကရေအားလျက်စစ်ဒါဘေးဆက်ယုံမှာစက်တွေပျက်စီးသွားရတဲ့အကြောင်းသဘာဝပတ်ဝန်းကျင်ဆိုင်ရာစောင်းပါတစ်ပုဒ်ကိုနန်းလောင်ကတင်ပြပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့အင်္ဂါနေ့မနက်ဖက်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအသက်တန်ရောင်သတင်းလောစားတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့တင်ပြပေးခြင်းတဲ့အကြောင်းအရာတစ်ခုကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။ယူကရိန်းစစ်ပွဲနဲ့ COVID-19 ကပ်ဘေးရောဂါကြောင့်ရိုက်ခတ်တဲ့တရားမှုတွေကိုထောက်ပြပြီးတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီး WTO က2022နဲ့2023ခုနှစ်အတွက်ကမ္ဘာ့ကုန်သွယ်ရေးခန့်မှန်းချက်ကိုရှင်းချလိုက်ပါတယ်။မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်မှုတင်ပို့သူတွေအနေနဲ့လည်းပြပတင်ပို့ရေးအတွက်ဈေးကွက်ဝယ်လိုအားနဲ့ဈေးနှုန်းတည်ပို့ဆောင်ရေးဈေးရိတ်စာရာတွေကိုတွက်ဆနေကြရပါတယ်ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ
် The last few years have been tumultuous for the world economy. The COVID-19 pandemic continues to deliver
ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းကမ္ဘာစီးပွားရေးဝရုံးသုံးစားဖြစ်ခဲ့ပါတယ် COVID-19 ကပ်ဘေးရောဂါကြောင့်ကမ္ဘာတစ်လွှာစီးပွားရေးပေါ်မှာဆက်ပြီးထိခိုက်တက်ရောက်နေသေးပါအခုတခါယူကရိန်းနိုင်ငံတဲကစစ်ပွဲကြောင့်ထိခိုက်တက်ရောက်မှုကိုပါရင်ဆိုင်ရမှာဖြစ်ပါတယ်ယူကရိန်းနိုင်ငံတဲမှာထိတ်လန့်တုန်လှုပ်ဖွယ်ဒုက္ခရင်ဆိုင်နေရတာတွေနဲ့အသက်ဆုံးရှုံးရတာတွေကလည်းစိတ်ထိခိုက်ကြေပွဲဝယ်ဖြစ်ပါတယ
်ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့ညွှန်ကြားရေးမှူးချုပ်ဂိုစီအွန်ကိုချီအီဝေလာကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါရုရှားယူကရိန်းပြည်ပခါကြောင့်ကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်တက်ရောက်စီပြီးကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ရဲ့စီးပွားရေးပညာရှင်တွေလည်းလာမယ့်နှစ်နှစ်တာကာလအတွင်းကမ္ဘာကုန်သွယ်ရေးခန့်မှန်းချက်ကိုရှင်းချရပါတယ်။အရင်ကကမ္ဘာကုန်သွယ်ရေးမှာ 4.9 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းထားချက်ကနေ2022ခုနှစ်အတွက်ဖွံ့ဖြိုးမှု300ရာခိုင်နှုန်းအဖြစ်ရှင်းချလိုက်ပြီး2023ခုနှစ်အတွက်ဖွံ့ဖြိုးမှုကိုတော့3.2 ရာခိုင်နှုန်းအဖြစ်ခန့်မှန်းပါတယ်။ယူကရိန်းစစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်တက်ရောက်မှုဟာယူကရိန်းအပြင်တခြားဒေသတွေအထိပါရောက်ရှိလာမယ်လို့ WTO ရဲ့ညွှန်ကြားရေးမှူးချုပ်ဂိုစီအိုကိုဂျိုအီဝေလာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
The most immediate economic effect of the war has been a sharp spike in the prices of food.
ကမ္ဘာဈေးကွက်ထဲကိုယူကရိန်းနဲ့ရုရှားတို့အဓိကတင်သွင်းနေတဲ့အရေးကြီးတဲ့ဓာတ်သတ္တုပစ္စည်းတချို့နောက်ဓာတ်မြေဩဇာစွန့်ရင်နဲ့ဆန်းလက်ရိက္ခာဈေးနှုန်းတွေကြီးမြင့်သွားတာဆိုရင်စစ်ပွဲကြောင့်စီးပွားရေးပေါ်မှာအဓိကရိုက်ခတ်တက်ရောက်မှုဖြစ်ပါတယ်။ဆန်းလက်ရိက္ခာရှားပါးမှုအလားလာလဲပေါ်ပေါက်လာခဲ့ပါတယ်။
မြန်မာနိုင်ငံတွင်းကစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူတွေကတော့ပြည်ပတင်ပို့နိုင်ရေးအတွက်အဖက်ဖက်ကစဉ်းစားသုံးသပ်နေကြပါတယ်။လက်ရှိအခင်းချင်းမှာပြည်ပဈေးကွက်ကိုတင်ပို့ရောင်းချနိုင်ရေးနဲ့စိုက်ပျိုးထုတ်လုပ်မှုတိုးချဲ့နိုင်ရေးအလားအလာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်းရေးမှူးကိုကျော်စိုးမင်းက VOE ကိုအခုလိုပြောပြပါတယ်။
ဟုတ်ကဲ့လက်ရှိအခြေအနေကတော့ကျွန်တော်တို့ဟိုအတင်းနဲ့စကားပြောတာပေါ့နော်အဲနေတာလန်ကိုကျွန်တော်တို့ဒီနေ့တက်ခဲ့ထားပါတယ်ပြီးရင်အရှိတောင်အရှောက်ကိုကျွန်တော်တို့ဒုတိယတက်ခဲ့ပေါ့နော်အဲနှစ်ခုထားသားပါတယ်ဗျအရေးသွေးပိုင်းတော့ကျွန်တော်တို့စမ်းသက်တာအောင်မြင်သွားတယ်ပေါ့နော်အရေးသွေးပိုင်းမှာတော့ကျွန်တော်တို့မြန်မာနိုင်ငံထောက်ပံ့စီကစံမရရှိကြအောင်ရှိဘူးသို့တော့ကျွန်တော်တို့ထပ်ပို့မယ်ဆိုတော့အဲကွန်တိန်နာတွေကဈေးရန်ကြီးွားပါတယ်ဗျအဲပြီးရင်ကွန်တိန်နာဒီလေးဖြစ်တာလည်းအများများတယ်ကျွန်တော်တို့ကကုန်စင်းဖြစ်တဲ့အတွက်အပြတနာနှစ်ခုနဲ့ကျွန်တော်ပို့လို့မဖြစ်ဘူးပေါ့နော်တတိယအချက်ကတော့ပါတော့ဆိုကမ္ဘာထောက်ပံ့ဈေးကွက်ပါနည်းနည်းဈေးကျတယ်ကျနေတော့ကျွန်တော်တို့ကြောင်းအားကလုခဲ့တဲ့ကိုကျွန်တော်တို့ဈေးကောင်းရပြီးမှကုန်နေတဲ့အတွက်အရင်လည်းကျွန်တော်တို့ဆက်မထိုင်ဖြစ်တာပေါ့နော်
အဲ့တော့ကွန်တိန်နာဈေးနှုန်းတက်သွားတယ်ဆိုတော့ကွန်တိန်နာဈေးနှုန်းကဘယ်လောက်အပြောင်းလဲဖြစ်သွားလို့ပါလဲရှင်
အဲခမန်းကြီးပဲပေါ့နော်အရင်ကဒေါ်လာ1000ကျပ်လောက်ပဲရှိတာကအခုက1000ကျပ်ကတ်သွားတယ်ဗျအ အဲဆိုတော့ကျွန်တော်တို့ကတော်တော်စီဟဝါတယ်ပေါ့နော်အဲမှာလည်းကျွန်တော်ချက်ချက်ကပလတ်စတစ်သွားတဲ့အတွက်ကျွန်တော်တို့အများကြီးစဉ်းစားနေရပါတယ်လေ
အဲ့တော့ပြည်တွင်းဈေးကွက်မှာရောကိုကျော်စွန်းမင်းတို့ဒီထောပတ်ဒီဈေးကွက်ကရက်တည်လို့ရပါလားရှင
်အဲအခုလက်ရှိဈေးကွက်ကတော့ပြည်တွင်းမှာရက်တည်လို့ရတယ်ဗျအဲဒါပေမဲ့နောက်အများကြီးထွက်လာရင်တော့ပြည်တွင်းနဲ့ကျွန်တော်တို့ဟိုကုန်အောင်မဖြုံးနိုင်တော့ဘူးအဲ့ဒါကြောင့်ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံမျိုးကျွန်တော်တို့တက်ခဲ့ထားနေပါတယ်ဗျ
အခုဒီစိုက်ပျိုးထုတ်လုပ်မှုပေါ့နော်စိုက်ပျိုးမှုကတော့အခုချိန်မှာကျမြန်းသွားပါသလားရှင
်ဟုတ်ကဲ့တချို့ကတော့ဒီအခုအနေထားရတချို့ကတော့ဟိုစိုက်ပျိုးဖို့နည်းနည်းလန့်နေပေါ့နော်ဒါပေမဲ့ကျွန်တော်နိုင်ငံမှာအခွင့်အလမ်းကတခြားအခွင့်အလမ်းတွေကအရန်နေပါတယ်အဲ့တော့ဒါဒီထုတ်ပတ်ကြီးကထုတ်ပတ်က global market ကြီးဆိုတော့သူတို့သိတဲ့အချိန်ကတော့ရာခိုင်နှုန်းများပါတယ်ပြန်ထပ်တိုးစိုက်ဖို့ကတော့ရာခိုင်နှုန်းများနေပါတယ်
ဟုတ်ကဲ့ရှင်ဆွေလက်ခံရတော့အခုလောလောဆယ်ကဒီဓာမြင့်ဩဇာဈေးနှုန်းစိုက်ပျိုးရေး၃ကုမ္ပဏီ၄၀၃ကုမ္ပဏီရဲ့ဈေးနှုန်းကလည်းအတော်လေးတက်နေပါတယ်ဆိုတော့ကိုချော်ဆွမင်းတို့အခုစိုက်ပျိုးထုတ်လုပ်နေသူများအနေနဲ့ရောဘယ်လိုရင်ဆိုင်နေရပါသလဲရှင
်ဟုတ်ကဲ့အရင်နှစ်ကဆိုရင်ကျွန်တော်တို့ပလဲတိတ်က2000ကျွဲလောက်ပဲရှိရပါတော့နော်အခုနှစ်မှာဆိုရင်6000ဖြစ်သွားတယ်ပေါ့၄ဆလောက်တက်သွားပါတယ်ဗျအဲ့တော့ကျွန်တော်တို့ကကျွန်တော်ထောပတ်တောင်သူတွေကအများကြီးမကျွေးနိုင်တော့အဝေးမြင့်မတာတွေဝေမျက်နှာကျွေးတယ်ဒါပေမဲ့တချို့အနည်းလို့ဓာတ်ဆင်တွေကိုတော့ကျွန်တော်တို့ကတိကျတာကဆိုတော့ chemical ကပိုတိကျတာပေါ့နော်အဲ့တော့နည်းနည်း short သုံးတာလေးချိန်မှာရေသွေးပိုင်းလေးကိုတော့ကျွန်တော်တို့နည်းနည်းစိုးရင်ပါလေဗျအဲပင်အားစုတွေတအားဈေးကြီးသွားတဲ့အတွက်ပေါ့နော်အဲဒီရောင်းတဲ့ချိန်မှာဈေးရပါမလားဆိုတဲ့စိုးရင်ပုံမှန်မှုတွေကျွန်တော်တို့စဖြစ်နေပါတယ်ဒါပေမဲ့နောက်နေ့ဒီကွက်မှာကြာမှာပဲဘယ်လောက်ရမလဲဆိုတော့ကျွန်တော်တို့သိနိုင်မှာပေါ့နော်
WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့စီးပွားရေးပညာရှင်များအကြီးအကဲရောဘတ်ကုမန်ကတော့လက်ရှိကမ္ဘာစီးပွားရေးမှာအလွန်ခက်ခဲတဲ့အခြေအနေဖြစ်ကြောင်း2022ခုနှစ်မှာကမ္ဘာတလွှားဝယ်လိုအားအလွန်အားကောင်းခဲ့တာကြောင့်ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုဂွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဖိအားတွေဖြစ်ခဲ့တာကနေအခု2022ခုနှစ်နဲ့နောက်နှစ်2023ခုနှစ်မှာတော့ငွေကြေးဖောင်းပွားမှုကြောင့်သာသံသူတွေရဲ့တုံးဆွဲမှုအပေါ်မှာထိခိုက်စေပြီးဝယ်လိုအားနည်းလာမယ်လို့မှန်းဆထားတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင
်မတ်တိန်ကြီးတိုင်းအပတ်စဉ်တင်ပြတဲ့အပတ်စဉ်ကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ CEO ရဲ့အင်္ဂါနေ့မနက်ပတ်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
VOA Mary Center ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ဖက်အတန်လွင်အစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်တက်တရအောင်သတင်းတော်အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်18ရာစုတုန်းကကဘာကျော်ပကြီးဆရာကြီးနှစ်ယောက်ကဂန္ဓာယုံအနံ့ကိုပါအသာပေးရေးဆွဲထားတဲ့ပကြီးကားတစ်ချက်ကိုဤပညာကျေးဇူးကြောင့်အမြင်နဲ့တင်မဟုတ်တော့ဘဲအနံ့နဲ့ပါခံစားလို့ရနိုင်ပါပြီစပိန်နိုင်ငံမက်ဒရစ်မြို့တော်ကဖရာဒိုအမှုပညာပြတိုင်းမှာပကြီကားကိုဂန္ဓာယုံအနှံ့နဲ့ပါခံစားနိုင်အောင်ဘယ်လိုဖန်တီးထားရလဲဆိုတာကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ပိနေငါမက်ဒရစ်မြို့တော်ကပရာဒိုအမျိုးသားအနုပညာပြတိုက်မှာဗတိကားတစ်ချက်ရဲ့အနှစ်သာရ The Essence of a Painting ဆိုပြီးတော့ထူးခြားတဲ့ပြပွဲတစ်ခုလုပ်နေပါတယ်။ဖြာခန်းထဲကိုဝင်သွားလိုက်တာနဲ့ Touch Screen ဖန်သားပြင်တွေရဲ့အဲ့ဒီဖန်သားပြင်တွေနဲ့ဆက်ထားတဲ့အနံ့ထုတ်ပေးတဲ့ Diffuser တွေရဲ့ကိုမြင်ရနိုင်မှာဖြစ်ပါတယ်။ Touch Screen တွေပေါ်မှာတော့ဂန္ဓာယုံကိုအဓိကအသားပေးရေးဆွဲထားတဲ့ကဘာကျော်ဗတိကားတစ်ချက်ကိုတွေ့ရပါလိမ့်မယ်။16ရာစုနဲ့18ရာစုမှာပန်းပုတ်တွေကိုအစောဆုံးအဓိကထားရေးဆွဲခဲ့သူတွေမှာပါတဲ့ Flemish ပကြီးဆရာကြီး Jan Brehel နဲ့ Flemish Baroque လက်ရာတွေကိုအပြောင်မြောင်ဆုံးရေးဆွဲခဲ့သူလို့အတိအမှတ်ပြုခံရတဲ့ပကြီးဆရာကြီး Rubens တို့နှစ်ယောက်ရေးဆွဲခဲ့ကြတဲ့ The Sense of Smell ဆိုတဲ့ပကြီးကဖြစ်ပါတယ်။အမွေးရနံ့တွေကိုအသားပေးပြီး1619-1618ခုနှစ်တွေမှာရေးဆွဲခဲ့တဲ့ပကြီးကတွေကအရာဝတ္ထုတွေကို2022ခုနှစ်မှာတော့ဤပညာအကူအညီနဲ့အနတ်ရှုကြည့်နိုင်အောင်ဖန်တီးပြသထားပါတယ်
။ The painting has about between 80 and 90 objects that produce odor of some kind, mainly flowers.
ပကြီးကားတွေမှာအနတ်ရှိတဲ့အရာဝတ္ထုပေါင်း80ကနေပြီးတော့90ကျော်မှရှိပါတယ်။အဓိကကပန်းတွေပါ။အဲ့ဒီတွေကမှ10ခုကိုကျွန်တော်ရွေးထုတ်လိုက်ပြီးတော့ Puch ကုမ္ပဏီကနေ Epiphone ဤပညာနဲ့ဖန်တီးထားတဲ့ဖန်သားပြင်ပေါ်မှာပြသထားပါတယ်။ဤပညာကျေးဇူးကြောင့်ပြသလာသူတွေအနေနဲ့နှစ်စီပန်း iris ပန်းလိုမျိုးပန်းမျိုးစုံနဲ့မဟုတ်ဘဲနဲ့စက္ကူရာစုတုန်းကခေတ်စားခဲ့တဲ့ရေမွတ်ဆွထားတဲ့လက်အိတ်စသဖြင့်ပကြီးကားထဲမှာမြင်ရတဲ့အရာဝတ္ထုတွေရဲ့အနံ့တွေကိုခန်းစားကြည့်နိုင်ပါတယ်။အနံ့သိကျင်တဲ့အရာဝတ္ထုကိုဖန်သားပြင်ပေါ်မှာနှိပ်လိုက်တာနဲ့တက်ဆိုင်တဲ့အမွှေးနိုင်ယူထွက်လာမှာဖြစ်ပါတယ်
။ electronic ပစ္စည်းတွေထုတ်လုပ်တဲ့ Samsung ကုမ္ပဏီနဲ့နာမည်ကြီးရေမွေးအမှတ်တံဆိပ်တွေအတွက်အမွှေးနိုင်တွေဖန်တီးပေးတဲ့ပူးချ်ကုမ္ပဏီတို့ပေါင်းပြီးတော့ကန္နာယုံကိုအသားပေးရေးဆွဲထားတဲ့ရှေးဟောင်းပကြီးကားတစ်ချက်ကိုအမြင်အနက်အရသာနှမျိုးလုံးနဲ့ခန်းစားနိုင်အောင်ဖန်တီးထားတာဖြစ်ပါတယ်
။ La fusión de dos sentidos, visual más olfativo, provoca que tu memoria sea mucho más.
အမြင်နဲ့အနက်အာရုံတစ်ခုပေါင်းလိုက်ရင်ပိုပြီးတော့မှတ်မိသွားနိုင်ပါတယ်။ပကြီးကားကိုနှံ့နေထပ်ပေးလိုက်တဲ့အတွက် Rambri Her နဲ့ Rubin တို့လိုလူတွေပိုပြီးတော့မှတ်မိသွားကြမယ်ထင်ပါတယ်။ဒီပကြီးကားအဟောဆက်ကောင်းအောင်အသေးစိတ်အနုစိတ်ရေးဆွဲထားတဲ့တိတ်ကောင်းတဲ့ပကြီးကားဖြစ်ပါလေ။ကြည့်လေအနုစိတ်ဆွဲထားတာမြင်ရလေဖြစ်ပါလေ
။အနက်အရသာနဲ့ပါခန်းစားလို့ရအောင်သူတို့လုပ်ပေးထားတဲ့ပကြီးကားက Jan Brehel ရေးဆွဲခဲ့တဲ့ The Five Senses အာယုံ၅ပါးဆိုတဲ့ပကြီးကား series တွေကဂန္ဓာယုံပကြီးကားဖြစ်ပါလေ။ Brehel ကသူ့တငယ်ချင်း Rubens နဲ့ပေါင်းပြီးတော့ The Sense of Smell ပကြီးကားကိုရေးဆွဲခဲ့တာဖြစ်ပါလေ။စပိန်ဘရင်ပိုင်နဲ့ဒီအယုံ၅ပါးပကြီးကား၅ကြလုံးကိုလည်းပရာတိုအမျိုးသားပြတိုက်မှာပြသထားပါတယ်
။ We were doing originally he was trying to call attention to his art and the way we decided to do that after much thinking
သူရဲ့အနုပညာလေးရာကိုခန်းစားစီခြင်းနဲ့အတွက်အစကတည်းကပြလိုက်မှာပြသထားတာပါ။အသေးစားစဉ်းစားတိုင်ပင်ခဲ့ကြပြီးတဲ့နောက်မှာတော့အယုံ၅ပါးပကြီးကားတွေတဲကမှဂန္ဓာယုံကိုအဓိကပေါ်လွင်အောင်ဆွဲထားတဲ့ပကြီးကားကိုရွေးထုတ်ခဲ့ပါတယ်။အဲဒီတုန်းကဘလူအနက်မျိုးတွေဖြစ်နေခဲ့မလဲဆိုတာမျိုးပကြီးကားနဲ့ပတ်သက်လို့တိတ်သတိမပြုဖြစ်ကြတဲ့ကိစ္စကိုအလေးထားအယုံစိုက်လာကြအောင်လို့လုပ်လိုက်တာဖြစ်ပါတယ
်။ Epiphone ဤပညာနဲ့ဖန်တီးထားတဲ့အနံ့၁၀မျိုးရဲ့မှာကတွပင်အနံ့၊လိမ္မော်ပန်း၊စပယ်ပန်း၊အဝါရောင် Daffodil စတဲ့ပကြီးကားရဲ့မှာပါတဲ့ပန်းရနံ့တွေအဖြစ်နန်းသစီနဲ့ကြောင်ကရိုးအနံ့စတဲ့အနံ့တွေလည်းပါဝင်ပါတယ်။ထူးခြားတဲ့ဤပညာကြောင့်လိုချင်တဲ့အနံ့အတိုင်းအတိအကျထွက်တယ်လို့အနံ့တွေရောပြီးမှွန်ထူသွားတာမျိုးမဖြစ်စေဘူးလို့ဖန်တီးထားသူတွေကပြောပါတယ်။ပုံမှန်အားဖြင့်အမြင်အာရုံနဲ့သာခံစားနိုင်တဲ့ပကြီးကားတွေကိုအနက်မှာရှုကြည့်နိုင်တဲ့အတွက်ပြာခမ်းလာသူတွေသဘောကျကြပါတယ်
။ Me parece una experiencia fantástica, ¿no? Realmente los olores son auténticos, o sea que está
သိကူထူးခြားတဲ့အတွေ့အကြုံလို့ကျွန်တော်ကတော့ထင်ပါတယ်။အနက်တွေကလည်းတကယ်အပြင်မှာရတဲ့အနက်တွေအတိုင်းပါပဲ။ပကြီးကားကိုမြင်ရုံနဲ့မဟုတ်ပဲပကြီးကားတွေကအနက်တွေကိုပါခံစားနိုင်တဲ့အတွက်တမူထူးတဲ့ခံစားချက်မျိုးရစီပါတယ်။ကျွန်တော်တို့တော့တိတ်စိတ်ကြည်နူးစရာအတွေ့အကြုံရပါတယ်
။ El que menos yo creo que les anima porque pues no es el
ကျွန်တော်ကတော့တိတ်ဆန်တွေရဲ့အနံ့ရှုကြည့်ရတာကိုကြိုက်ပါတယ်။လိမ္မော်ပန်းနဲ့နင်းစီပန်းတွေရဲ့အနံ့လည်းတိတ်ကောင်းပါတယ်။အခြားဟာတွေလည်းကောင်းပါတယ်။ဒါပေမဲ့ကျွန်တော်အတွက်ကတော့စောစောကပြောတဲ့အနံ့တွေကိုအကြိုက်ဆုံးပါ။အ
ဲ့တဲ့တချို့ကတော့အခုလိုအနံ့တွေပါခံစားလို့ရတာကောင်းပေမဲ့လည်းပကြီးကားရဲ့လက်ရမြောက်မှုကပိုပြီးထူးကြတယ်လို့ပြောပါတယ
်။ I think it adds something but it's not that I don't like painting more.
ဟုတ်ထူးတော့မှန်ပေမဲ့ကျမကတော့အနံ့တွေပါလို့ပကြီးကားကိုပိုကြိုက်သွားတာမျိုးမဖြစ်ပါဘူး။ကောင်းပါတယ်။ကျမအတွက်ကတော့ပကြီးကားကိုကြည့်ရဖို့ကအရေးကြီးဆုံးလို့ထင်ပါတယ
်။ပကြီးကားကိုထူးထူးခြားခြားအနံ့အာရုံနဲ့ပါခံစားနိုင်အောင်လုပ်ထားတဲ့အတွက်ပြတိုက်ကိုဧည့်သည်တွေပိုလာကြလိမ့်မယ်လို့ဒီပြပွဲတာဝန်ရှိသူတွေကယုံကြည်နေပါတယ်။နိုင်ငံတကာဧည့်သည်တွေကိုပြတိုက်ကိုခေါ်လာပြရလိမ့်ရှိတဲ့အယ်လန်ညွန်ရှော်လန်တာကတော့သူ့အလုပ်ကိုပို့ပြီးလွယ်သွားစီလို့သိကိုသဘောကျနေပါတယ်။
Aniban el turismo y sobre todo hace que llegue mucho mejor a la gente, que le motive, que le incentive, ¿no?
Porque tú lo me atrae su esa mucho que pare. Luri pula na ya lo nai mare. Pajiga ta ta te su ye tchu atrae tin sia kaung nai ne le. Pajiga re ma yi swe tha ye ya ri mya lo no. Pajiga ta khu lo ye anit ta ra paw lwin ya mya di shin pya bo lu ba re. Aku lo myu anat ma shu chi nai aw lo pe lai jo pait tha khu phit pare. Ti ke go kaung ne sa pyu saw ye mu ta khu ba.တခြားပြတိုက်တွေမှာလည်းဒီလိုလှုပ်လာဖို့မျှော်လင့်ပါတယ်
။စပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအနုပညာပြတိုက်မှာပြသထားတဲ့နာမည်ကျော်ပတိကားတွေက The Sense of Smell ရှေးဟောင်းပတိကားကိုခေတ်သစ် Air Perfume နည်းပညာကြောင့်အနက်အာရုံထဲမှာခံစားကြည့်လို့ရနိုင်ပါပြီ။ပတိကားရဲ့လက်ရမြောက်မှုနဲ့အနက်ခံစားနိုင်တဲ့ဖန်တီးမှုတို့ကြောင့်ရှိသူတွေအနေနဲ့18ရာစုအစောပိုင်းကိုကိုယ်တိုင်ရောက်သွားသလိုဖြစ်စေမယ်လို့ပြပွဲတောင်းရင်ရှိသူတွေကပြောပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
မဆူမြမွန်စူးစီးတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့မအေးတန်ကြာကြာတင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ရပါတော့မယ်ကဘာတလွားကထင်ရှားကြော်ကြားတဲ့လူပုဂ္ဂိုလ်တွေနဲ့စိတ်ဝင်စားစရာဖြစ်ရတွေကိုအပတ်စဉ်စူးစီးတင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုသက်တမ်းရောင်းသွင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဟောလိဝုဒ်မှာတစ်ချိန်ကနာမည်ကြီးဆုံးတွေဖြစ်တဲ့မင်းသား Ben Affleck နဲ့မင်းသမီး Jennifer Lopez တို့2004ခုနှစ်မှာကွဲသွားခဲ့ကြပြီးတော့ခုနှစ်ပေါင်း18နှစ်ကြာမှပြန်ပေါင်းထုတ်လိုက်ကြပါရဲ့။သူစစ်ဆက်ထားတဲ့ Jennifer Lopez ကသူ့ရဲ့ရုပ်တံသတင်းမှာ On the Jail အစီအစဉ်မှာအတည်ပြုပြောထားတာပါ Jennifer Lopez ကမျက်ရည်ဝဲနေပြီးတော့ညလက်စွပ်လက်တကျင်မှာဝတ်ထားတဲ့ဗီဒီယိုကိုနှစ်ယောက်လုံးတင်ထားပါတယ်သူတို့နှစ်ယောက်က2002ခုနှစ်မှာရုပ်ရှင်ရိုက်ကူးလုံးတွေ့ခဲ့ကြတာဖြစ်ပါတယ်2003ခုနှစ်မှာလက်ထပ်ဖို့အစပိုင်းမှာစီစဉ်ထားခဲ့ပေမဲ့2002နှစ်စမှာပဲကွဲသွားတာဖြစ်ပါတယ်အသက်52နှစ်ရှိပြီဖြစ်တဲ့ Jennifer Lopez ကအဆိုတော့Mark Anthony နဲ့လက်ထပ်ခဲ့ပြီးတော့သူနဲ့အမွှာရင်သွေးလေးမွေးခဲ့ပါတယ်။အသက်49နှစ်ရှိပြီဖြစ်တဲ့မင်းသား Ben Affleck ကတော့မင်းသမီး Jennifer Garner နဲ့လက်ထပ်ခဲ့ပြီးတော့ကလေး3ယောက်ရခဲ့တာပါ။အခုတော့သူတို့နှစ်ယောက်လုံးအိမ်သာကွဲထားပြီးသားဖြစ်ပါတယ်။သူတို့နှစ်ယောက်က2021ခုနှစ်မေလမှာပြန်ပြီးဆက်မိကြတာဖြစ်ပါတယ်ရှင်။ American ပြည်အောင်စုမှာနာမည်ကျော်အတိုင်းဝိုင်းတဲ့က Brooklyn Beckham နဲ့ American ရုပ်ရှင်မင်းသမီး Nicola Pauls တို့ဧပြီလ9ရက်စရဲ့တရင်ဘက်ကုန်းတော့မှာပဲ Florida ပြည်နယ် Palm Beach ကသူတို့သမီးရဲ့အိမ်မှာလက်ထပ်လိုက်ကြပါတယ်။ Brooklyn Beckham ကတချိန်ကအင်္ဂလန်ဘောလုံးကျော်မ David Beckham နဲ့ Spice Girl British တိတ်ဆိုအဖွဲ့လေးက Victoria Beckham တို့ရဲ့တားကြီးဖြစ်ပြီးတော့ရုပ်ရှင်မင်းသမီး Nicola Pauls ကတော့ဗန်နာရေးနဲ့ငွေကြေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုလုပ်ကိုင်သူတန်းတောင်ကျဲတတိ Nelson Pauls နဲ့တချိန်က Model Claudia Hefner ရဲ့သမီးဖြစ်ပါတယ်။Brooklyn Beckham ကအသက်23နှစ်ရှိပြီဖြစ်ပြီးတော့သူကဓာတ်ပုံရိုက်တာကိုအထူးဝါသနာပါလိုက်စားသလိုလူမှုကွန်ရက်ပေါ်မှာလူသိများတဲ့စဖို့မှုလည်းဖြစ်ပါရဲ့။မင်းသမီး Nicola Pauls ကတော့ Transformer နောက်ဆုံးရုပ်ရှင် Transformers The Last Night ရုပ်ရှင်ထဲမှာပါဝင်တရုပ်ဆောင်ထားတဲ့မင်းသမီးဖြစ်ပြီးတော့သူတို့နှစ်ယောက်ချစ်ကြိုက်နေတဲ့စွာကို2020အစပိုင်းမှာပဲလူများကိုအသိပေးခဲ့တာပါ။အဲ့နှစ်တွေမှာပဲသူတို့ဆက်ဆက်ခဲ့ကြပါရဲ့။အခုသူတို့ရဲ့မင်္ဂလာပွဲကိုတော့အမှုပညာနယ်ပယ်ကနာမည်ကျော်ရီနောက်ပြီးတော့အားစားချန်ပီယံတွေဒီလိုမျိုးချင်းပေါ်ကြော်ကြားသူအပါအဝိုင်းကအများကြီးတက်ရောက်ခဲ့ကြပါတယ်ရှင်။ပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲကျင်းပသွားတဲ့အော်စကာဆုပေးပွဲမှာအစီအစဉ်မူရည်စရာပြောတာစိတ်ဆိုးလို့စင်မော်တက်ပြီးပါရိုက်ခဲ့တဲ့လူရှင်မင်းသား Will Smith Academy ပွဲတွေကို10နှစ်မတက်ရဘူးဆိုပြီးတော့ Hollywood ရဲ့ရုပ်ရှင် Academy ကတားမြစ်လိုက်ပါတယ်။သူကအော်စကာဆုပေးပွဲတစ်ခုတည်းမှာပဲ Hollywood Film Academy ကကျင်းပတဲ့အခမ်းအနားပဲအခမ်းအနားမှာတက်ခွင့်မရတာဖြစ်ပါတယ်။တောက်ချာနေအပီလာ၈ရက်နေ့ကပဲထုတ်ပြန်တဲ့ Academy Board အဖွဲ့ရဲ့ကြေညာချက်မှာတော့94ကြိမ်မြောက်အော်စကာဆုပေးပွဲဟာအနုပညာအသိုင်းအဝိုင်းကပြီးခဲ့တဲ့နှစ်အတွင်းမှာတကယ်ကိုချီးကျူးစရာကောင်းတဲ့အလုပ်တွေလုပ်ခဲ့ကြသူတွေဆင်နွှဲရမယ့်ပွဲဖြစ်ပါတယ်။ဒီလိုပွဲမျိုးမှာ Mr. Smith ကလက်မခံနိုင်စရာဒုက္ခပေးတဲ့အပြုအမူမျိုးကြောင့်အများကြီးမျက်နှာသွားရပါတယ်လို့ပြောပါတယ်။မင်းသား Will Smith ကဧပြီလ၁ရက်နေ့မှာပဲကြေညာချက်ထုတ်ပြီးတော့ Chris Rock ကိုတောင်းပန်ခဲ့တာပါ။
ခရစ်ရော့ကလည်းသူအိတ်တောင်းမန်တာကိုလက်ခံကြောင်းပြန်ပြောခဲ့ပါတယ်။မလ29ရက်နေ့ကကျင်းပတဲ့အကယ်ဒမီဆုပေးပွဲကိုရုံးမြင့်တန်ကြောင်ကနေပြောလဲဓာတ်ရိုက်ထောက်လွှင့်ပြတာဖြစ်ပြီးတော့ဝဲလ်စမစ်ရဲ့ဇနီးဂျာတာစမစ်နဲ့ပတ်သက်ပြီးတော့ခရစ်ရော့ကစင်ပေါ်မှာဟာတာပြောလို့ဝဲလ်စမစ်ကပါတက်ရိုက်တာဖြစ်ပါတယ်။နောက်အဲ့လိုဖြစ်ပြီးတော့တနားရီတော့မကြပါဘူး။အကယ်ဒမီဆုတွေသူကအကောင်းဆုံးအမျိုးသားတရုတ်ဆောင်နေရာကနေဆုရရှိရာကြောင့်ဆုလက်ခံရယူရင်းနဲ့စင်ပေါ်တက်ပြီးတော့ဝမ်းနည်းစကားပြောသွားခဲ့ပါတယ်။လူတွေကတော့ဝဲလ်စမစ်ကိုအခုလိုမျိုးစင်မမပါတဲ့ရိုက်ပြီးချင်းချင်းဘာမှမလုပ်ဖ ೇನೆ သူခုံသူပြန်လာပြီးတော့ထိုင်ခွင့်ပေးတာနောက်ပြီးတော့စင်မတခါပြန်တဲ့စုယူစကားပြောခွင့်ရနေတာတွေဟာပွဲစီစဉ်သူတွေစီစဉ်မှုအတုံးမကျလို့ဆိုပြီးတော့ဖြစ်တင်ကြပါလိမ့်ရှင် Took my crew to Japan party like Kardashian yeah. Took my bestie to LA where the girls like to flex We put our hoodies on in Philly where we started acting silly then we headed out to China ဒီတက်တော့ရွေးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနေ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အေးဒါနာကြောတင်ဆက်သွားတာပါခင်ဗျာ VOA ရဲ့အင်္ဂါနေ့မနေ့ဘက်အတန်းလင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးတက်ကပြောပြပါဦးမယ်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းတာခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီးလုံးညီညွတ်မှုရှိကြဖို့သတင်းစကားပလိုက်တယ်လို့ဤဆက်သူတွေကိုကိုးကားပြီး Reuters သတင်းတစ်ခုမှာဖော်ပြထားပါတယ်ဒါဟာစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းထားတဲ့ဒေါန်ဆန်းစုကြည်စီကရှာရှာပပကြားရတဲ့တင်းစကားလည်းဖြစ်ပါတယ်။ပြည်သူတွေစီးလုံးညီညွတ်ကြဖို့ပုံမှန်လင်းလင်းပြောဆိုကြဖို့မတူညီတဲ့အမြင်သဘောထားတွေကိုလည်းစိတ်ရှည်တီးခံစွာဆွေးနွေးကြဖို့တင်းစကားပလိုက်တယ်လို့ဖော်ပြထားပါတယ်။ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်တိုက်ခိုက်တာနှစ်လနီးပါးရှိလာချိန်မှာစစ်သေးတယ်တိတ်မခံစားရသေးတဲ့ယူကရိန်းအနောက်ပိုင်းကဒေးဗစ်မြို့မှာတနင်္လာနေ့ကမစားတုံးချီနဲ့တိုက်ခိုက်တာခံရတဲ့အတွက်ခုနှစ်ဦးတည်းမနေတိတ်ဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားတပ်တွေဟာလီဗစ်အပြင်ယူကရိန်းအရှေ့ပိုင်းအပောင်းနိုင်ငံတစ်လောကတခြားပြစ်မှတ်အတော်များများကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီက EU ဥရောပသမ္မတရဲ့ဝင်ဖို့အတွက်ရှောက်လွှာဖြည့်ပြီးကီယက်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာ EU သမ္မတကြီးမက်တီမက်ဆီကတ်စ်ကိုတနင်္လာနေ့ကပေးအပ်လိုက်ပါတယ်။ဒါဟာ EU ဥရောပသမ္မတမှာယူကရိန်းပါဝင်နိုင်ဖို့လုပ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ယူကရိန်းနိုင်ငံသားတွေရဲ့ရည်မှန်းချက်အတိုင်းဆက်ပြီးဖြစ်မြောက်အောင်လုပ်သွားမယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။ယူကရိန်းကို EU အဖွဲ့ဝင်ဖြစ်တဲ့လက်ခံတဲ့မတဲ့လာမယ့်သတင်းပတ်တွေအတွင်းမှာပဲဆုံးဖြတ်ဖို့ရှိတယ်လို့ဥရောပကော်မရှင်အကြီးအကဲကပြောပါတယ်။ယူကရိန်းမှာအခုချိန်ခါမှာတော့လူသားစာနာမှုဆိုင်ရာအတိတ်ခက်ရစေးဖြစ်လာမယ့်အလားအလာမမြင်ဘူးလို့ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ကပြောပါတယ်။အခုအချိန်မှာအပြစ်ခတ်ရစေးဖြစ်လာမယ့်အလားအလာမမြင်ရသေးပေမဲ့ဒါမဲ့သတင်းပတ်တွေအတွင်းဖြစ်လာနိုင်တယ်လို့ဒီနယ်ပိုချိုင်နဲ့ကြာနိုင်ကြောင်းပြောပါတယ်။အဓိကကရုရှားအရာရှိတွေဘက်ကဒေသလိုက်အပြစ်ခတ်ရစေးတာမျိုးကိုအခုထိမလုပ်သေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ
်။သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့ဘက်အတန်းလေးစီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမောင်ကတာဝန်ယူခဲ့ပါတယ်။အတန်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့တိုနီဖောလာနဲ့ဒရက်စမစ်တို့ဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော် view ရဲ့အတန်လွင့်အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့သောတာရှင်မြန်မာပြည်သူအားလုံးဘေးရန်တွေကင်းပြီးလူဝင်ဆန္ဒပြည့်ဝကြပါစေ။ကျွန်တော်ကတော့ဒီကနေ့မနေ့အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတော်ဝင်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်
This program has come to you from the Voice of America, Washington.